22နှစ်တာကာလအတွင်းမှာပထမဆုံးအကြိမ်ဖြစ်တဲ့ဇူလိုင်လ22ရက်နေ့ကစပြီးတော့အမေရိကန်ပြည်ထောင်စုမှကျင်းပမယ့်19ကြိမ်မြောက်နိုင်ငံတကာအိတ်စ်ညီလာခံတက်ရောက်ဖို့အတွက်အိတ်စ်ရောဂါဆိုင်ရာသုတေသီတွေနောက်ကျွမ်းကျင်ပညာရှင်တွေနဲ့ policy ချမှတ်သူတွေဟာ Washington DC မြို့တော်ကိုစတင်ဆက်ရောက်လာနေကြပြီဖြစ်ပါတယ်နိုင်ငံက AIDS တိုက်ဖျက်ရေးကြိုးပမ်းမှုတွေမှာမြန်မာနိုင်ငံရဲ့အခြေအနေကဘယ်လိုရှိပါသလဲ။နောက်ဒီမျိုးသမီးတွေအကြားမှာရော AIDS ရောဂါအကြောင်းနှုတ်ကြားမှုရှိစေဖို့အတွက်ကနေဒါခြေဆိုင် Alberta စီးတက်တူမှာကတိကအဖြစ်နဲ့ထမ်းဆောင်နေသူဒေါက်တာခင်စောဝင်းနဲ့ဆက်သွယ်မေးမြန်းပြီးတော့ဒီသတင်းပတ်ရဲ့မျိုးသမီးကဏ္ဍမှာဒေါ်လလတန်းကတင်ဆက်ထားပါတယ်ရှင
် you can bend but နိုင်ငံက AIDS ညီလာခံကြီးလေးနီကလာပြီဆိုတော့မြန်မာနိုင်ငံ AIDS အခြေအနေနဲ့ပတ်သက်ပြီးတော့ဒေါက်တာကင်ဆောဝင်းတိတော့ပြောပြပေးပါလားအချက်လက်စီရင်စရာတွေနောက်ပြီးတော့ဘယ်လူတွေချမ်းမှာဖြစ်ပွားလဲဆိုတာပေါ့နော
်ဒီ AIDS ယောဂါနဲ့ပတ်သက်တဲ့တုံ့ပြန်မှုဆိုင်ရာတိုးတက်မှုအစီရင်ခံစာကပြီးခဲ့တဲ့နှစ်နှစ်အတွင်းမှာလေ့လာထားတဲ့အစီရင်ခံစာဖြစ်ပြီးတော့ဒီအစီရင်ခံစာကိုဒီ March လမှာတင်သွင်းခဲ့တာဖြစ်ပါတယ်။မြန်မာပြည်မှာအခုလက်ရှိ HIV ရောဂါဘိုးကူးဆက်ခံရသူပေါင်းက23,600ရှိတယ်။နောက်ပြီးတော့အဲ့ဒီထဲမှာ36,000ခန့်နှုန်းဟာတဲ့အမျိုးသမီးတွေဖြစ်တယ်ဆိုတာတွေ့ရပါတယ်။ဒီလိုမျိုးကူးဆက်တဲ့အနေအထားတွေကိုကြည့်လိုက်တဲ့အခါမှာ 9,600 ခန့်နှုန်းဟာလိင်နဲ့ပတ်သက်တဲ့လုပ်ငန်းလှုပ်ဆောင်နေတဲ့အမျိုးသမီးတွေမှာယောဂပိုးကူးဆက်တာကိုတွေ့ရတယ်။ဒီထဲမှာမျိုးသားချင်းအမျိုးသားချင်းဆက်ဆံကြတာက 9,800 ခန့်နှုန်းတွေ့ရပြီးတော့မတန်ရှင်းတဲ့အက္ကိုသုံးပြီးတော့မူရစ်ဆေးဝါးသုံးဆွဲတဲ့လူတွေမှာတော့21.9% ခန့်နှုန်းကအဲ့ဒီ HIV ယောဂါပိုးကူးဆက်နေတဲ့အနေအထားရှိတယ်ဆိုတာကိုတွေ့ရပါတယ်။ဒီအစီရင်ခံစာအရပဲဆိုလို့ရှိရင်နှစ်သိန်းကျော် HIV ယောဂါပိုးကူးဆက်ခံနေရသောညာလဲ ERT လို့ခေါ်တဲ့ virus ပိုးတက်စီကုသမှုခံယူနေရတဲ့ HIV ယောဂါတွေရတဲ့4,000ပဲရှိပါတယ်ပေါ့နော်။4,000ဆိုတာအင်မတန်မှအရေးအတွက်အဖြစ်ထေးဝါးကိုလက်လန်းမိတဲ့အနေအထားတော်တော်လေးကိုရှင်းတင်တာတဲ့နေနေတယ်ဆိုတော့လည်းတွေ့ရပါတယ
်။ဟုတ်ကဲ့။ဆိုတော့ဒေါက်တာဆဝင်းပြောတယ်နော်။ HIV AIDS ယောဂါပူတွေ့ရှိရတဲ့လူတွေနဲ့မှာတိမ်လုံကမှလုတ်ကင်ကြတဲ့မြို့သမီးတွေကြားတွေ့ရှိရတယ်ဆိုတော့သူတို့ဒီနဲ့ပတ်သက်ပြီးတော့ပေါ့နော်။ဘာတွေအကြံပေးချင်ပါလဲရှင်ဆရာဝန်ဒီဦးနေနဲ့
။ဒီလိမ်လုံကလုတ်ဆောင်နေကြတဲ့အမျိုးသမီးအခုဆိုရင်ဒီ HIV ယောဂါပူကူးဆက်ခံရမှုနဲ့ပတ်သက်ပြီးတော့တော်တော်လေးဟိုအသိပညာတိုးတက်လာကြတယ်ဘယ်လိုကူးဆက်တယ်ဆိုတာသိလာကြတယ်ဘယ်လိုကာကွယ်ရမယ်ဆိုတာလည်းအရင်ကတည်းကစာလို့ရှင်တော့သိလာကြတယ်လို့ပြောရမှာပါဒါပေမဲ့လည်းလက်တွေ့မှာကြတော့ဒီလိုမျိုးတကယ်ထိထိရောက်ရောက်ကာကွယ်မှုအပိုင်းမှာတိတ်ပြီးတော့မလုတ်ဆောင်နိုင်သေးတာကိုတွေ့ရတယ်ပေါ့လေဒီလိမ်လုံကဆိုင်ရာအမျိုးသမီးတွေဟာကွန်ဒမ်ဆိုတဲ့အကာအကွယ်ကိုသုံးဖို့လိုအပ်တယ်ကာကွယ်ရမယ်ဒါပေမဲ့အကြောင်းအမျိုးမျိုးကြောင့်ဒီကွန်ဒမ်ကိုမသုံးဆွဲကြဘူးဘာဖြစ်လို့မသုံးလဲဆိုတော့ကွန်ဒမ်ကိုအကာအကွယ်ကိုလက်လန်းမမီလို့မသုံးတာတဲ့တချို့ကဒီကိုယ်စီလာနေကြအမျိုးသားကိုတန်ရောရှင်တစ်ခုခုနဲ့စိတ်ခံစားမှုတစ်ခုခုပေါ်မှာအခြေခံပြီးတော့ဒီလိုမျိုးအကာအကွယ်ကိုမသုံးဆွဲကြတာကိုတွေ့ရတယ်လို့ဖော်ပြထားပါတယ်အဲ့တော့တကယ်တော့ဒီအမျိုးသမီးတွေအနေနဲ့ဟာဒီယောဂပိုးဘယ်လိုကူးဆက်တယ်တဦးနဲ့တူဒီ HIV ယောဂပိုးကဘယ်လိုကူးဆက်တယ်ဆိုတာကိုသိတယ်ဆိုလို့ရှိရင်တကယ်ကတော့ယောဂကိုမကူးဆက်နိုင်ဘူးကအင်မတန်အရေးကြီးတယ်ကုလောလောဆယ်အမျိုးသမီးတွေအနေနဲ့ဒီအကြောင်းမျိုးမျိုးကြောင့်လိမ်ပိုင်းဆိုင်ရာအလုပ်ကိုလှုပ်ဆောင်နေရပါမယ်ဒီချိန်မှာကိုကအိမ်ထောင်ပြုမယ်အသားသမီးယူမယ်ဆိုလို့ရှင်ဒါအကုန်လုံးဒီကိုယ့်ရဲ့နောင်ရေးဘဝတစ်ခုလုံးကိုယ့်သားသမီးအထိဒီယောဂပိုးရဲ့ဓာတ်ကတက်ရောက်မှုဖြစ်သွားနိုင်တယ်ဆိုတာကိုစဉ်းစားပြီးတော့ဒီအတိတရားလေးရှိပြီးတော့ဒီအမျိုးသမီးတွေအနေနဲ့ကိုယောဂပိုးမကူးဆက်အောင်လို့ထိထိရောက်ရောက်ကာကွယ်ဖို့အင်မတန်အရေးကြီးပါတယ်အခုခေတ်ဆိုလို့ရှင်ဘယ်လိုပြောင်းလဲမှုတွေတွေ့နေရလဲဆိုလို့ရှင်မြမယဉ်ကျေးမှုအရာအမျိုးသမီးငယ်မိန်းကလေးတွေဟာမိမိရဲ့ခန္ဓာကိုယ်ကိုတန်ဖိုးထားရမယ်ဆိုတော့အရင်တုန်းကထုံတန်းစင်လာရအခုဆိုလို့ရှိရင်ကွယ်ပြောက်လို့မိပါရှိနေပြီအထူးသဖြင့်ဒီအင်တာနက်ခေတ်ကြီးမှာဒီနိုင်ငံတကာမှာပြောင်းလဲနေတဲ့ယဉ်ကျေးမှုတွေကိုလိုက်ပြီးတော့အတုခိုးတယ်ကိုယ်ခန္ဓာကိုယ်ကိုတန်ဖိုးမထားဘဲနဲ့ဒီလိင်နဲ့ပတ်သက်လို့အလွယ်တကူပဲဟိုလိုမမျှော်လင့်မဲနဲ့လိင်ဖက်ကို ပါသွားကြတဲ့အမျိုးသမီးလေးတွေလည်းအများကြီးရှိပါတယ်အဲ့တော့ဒီလိုမျိုးဖြစ်သွားပြီလို့ရှိရင်ဒါနောက်ဆက်တွဲဆိုးကျိုးတွေဘာတွေရနိုင်လဲဆိုတော့အသိပညာလေးရှိကြပြီးတော့ရဲရဲဝင်းဝင်းနဲ့ကိုယ်သွေးကိုစစ်မယ်သွေးစစ်ပြီးတော့မှသွေးကအဖြေတစ်ခုခုထွက်လာပြီဆိုလို့ရှိရင်လည်းနောက်ဆက်တွဲလှုပ်တင်လှုပ်ထိုက်တာကိုစောစောစီးစီးလုပ်မယ်ဆိုလို့ရှိရင်တော့ဒီယောဂပို့ပို့ပြီးတော့ပြန်ပွားကြီးမားလာတဲ့အန်ဒီယေကိုကာကွယ်နိုင်မှာပေါ့
ဒေါက်တာဒေါက်ကင်ဆာဝင်းပြောတာဒီ HIV ပိုးရှိမရှိကိုစစ်ဆေးဖို့ပေါ့နော်ဟိုနောက်တစ်ချက်ဟိုအမျိုးသမီးတွေနဲ့ပတ်သက်ပြီးတော့တွေ့ရတာကပေါ့နော် HIV AIDS ရှိနေတဲ့မိခင်တွေကနေမွေးဖွားတဲ့ကလေးတွေနဲ့ပတ်သက်ပြီးတော့ပေါ့နော်ဒီကလေးတွေထာမကူးဆက်ရအောင်လို့တားမြစ်တာပေါ့နော်အဲ့ဒီကြောင့်လည်းရှင်းပြပြီးပါလားရှင
်အခုနပြောသလိုတကယ်လို့ကိုဝင်ဆောင်သွားလို့ရှင်ကလေးကိုအကူးဆက်နိုင်နေမှန်ပါတယ်ဒါပေမဲ့တခုရှိတာကတော့ဟိုကိုဝင်ဆောင်မိခင်မှာ HIV ရောဂါပိုးရှိတိုင်းတော့ကလေးကိုအတရားရခိုင်နှုံကလေးဟာတကယ်ကိုတည်တည်ချာချာ HIV ရောဂါပိုးအကူးဆက်မယ်လို့တော့မဟုတ်ပါဘူးဒါပေမဲ့ကူးဆက်နိုင်ကြရ30ရာခိုင်နှုံ35ရာခိုင်နှုံလောက်ရှိတယ်လို့ဆိုပါတယ်သူတေကြည်ကြီးရဲ့ပြောချက်အရအဲ့တော့အဲ့ဒီလိုမျိုးကိုဝင်ဆောင်အမျိုးသမီးတွေအတွက်ကတော့အမွေးလာတဲ့ကလေးမှာယောဂပိုးမကူးဆက်နိုင်အောင်ဆိုလို့ရှင်နံပါတ်1ကတော့ကိုဝင်ဆောင်မီဆိုတဲ့ကွာမိမိရဲ့သွေးဟာဘယ်လိုလဲသွေးဟာတန့်စင်ရလားပိုးရှိလားဆိုတာကိုစစ်ဆေးဖို့လိုတယ်အဲ့တော့ပိုးရှိတယ်ဆိုတာကိုစောစောတိလေးပိုကောင်းနေပဲဖြစ်ပါတယ်စောစောတိပြီဆိုလို့ရှင်လှုပ်တင်လှုပ်ထိုက်တာကိုလုပ်လို့ရတယ်အဲ့တော့ကိုဝင်ဆောင်မိခင်ကိုဒီယောဂပိုးတွေပိုမပြတ်အောင်လို့ ARV ပေးလို့ရတယ်။မမွေးခင်မှာလည်းမွေးနေတဲ့ဒီမီးနေတဲ့အချိန်မှာကိုကကာကွယ်ဆေးကိုပေးလို့ရတဲ့အပြင်မွေးဖွားလာတဲ့ကလေးကိုလည်းမွေးဖွားပြီးပြီးချင်းမှာဒီကလေးကိုယောဂပိုးမဝင်နိုင်အောင်ရှိနေတဲ့ယောဂပိုးလည်းချက်ချင်းစီအောင်ဆိုပြီးတော့ကလေးကိုလည်းဆေးပေးလို့ရပါတယ်။အဲ့ဒီလိုနီးနဲ့မိခင်နဲ့ကလေးကို ARV အချိန်မီပေးနိုင်လို့မိခင်ကနေပြီးတော့ကလေးစီကိုယောဂပိုးမကူးဆက်အောင်ကာကွယ်နိုင်ခဲ့တဲ့တာရခတွေသူတေသနာတွေဒီတခြားနိုင်ငံတွေမှာလည်းလေ့လာထားတာတွေအများကြီးပဲရှိပါတယ
်ဟုတ်ကဲ့ဟိုနောက်ဆုံးအနေနဲ့ကျွန်မမိချင်တာကတော့အခုဒီ16ကြိမ်ပြောင်းဖို့တော့နိုင်ငံတကာ AIDS နီလာခံကြီးကို Washington မြို့တော်မှာဒီဇော်လိုင်လာ20နှစ်နေကြရင်ကျင်းပဖို့ရှိတယ်လေဒီနှစ်ဆောင်ဖို့ကတော့ turning the tide together ပေါ့နော်ဒီ AIDS ရောဂါကြီးတိုက်ဖျက်ရမှာအထူးတကားလက်တွဲဆောင်ရွက်သွားကြဖို့တိုက်တွန်းထားတာတွေ့ရပါတယ်ဒီလာမယ့် AIDS နိုင်ငံမှာတိုက်တွန်းမှုတွေကတော့ဘာဖြစ်မလဲဆိုတော့သက်ဆိုင်ရာနိုင်ငံတွေမှာအစုအယအနေနဲ့နောင်မျိုးဆက်သစ်တွေပေါ့နော် AIDS ရောဂါကင်းရှင်းရေးအတွက်တိုက်ဖျက်ရေးမှာတတိထန်ခိုင်မစွာလှုပ်ဆောင်ဖို့ရဲ့နောက်ပြီးတော့ငွေပို့ပြီးတော့ပေါ့နော်ဒီ AIDS ရောဂါတိုက်ဖျက်ရေးမှာပို့သုံးဖို့တောင်းဆိုတာနေပြုလုပ်ကြမယ်လို့မျှော်လင့်ထားကြပါတယ်။ဒါနဲ့ပတ်သက်ပြီးတော့ဒေါက်တာဒေါက်ကင်ဆိုးရင်အမြင်ကိုသိချင်ပါတယ
်။ဒါဟုတ်ပါတယ်။ဒီ HIV AIDS ယောဂါနဲ့ပတ်သက်လို့အဓိကတာဝန်ရှိတာကတော့ဒီတိုင်းပြည်ခေါင်းဆောင်တိုင်းပြည်အစိုးရပေါ့နော်။အဲ့တော့တိုင်းပြည်ကအစိုးရအနေနဲ့ကဒီတကယ်ဒီ HIV ယောဂါကူးစက်မှုနှုန်းနေရော့ဆင်းချသွားဖို့ဆိုလို့ရှိရင်နံပါတ်1ကတော့ကျန်းမာရေးစနစ်မှာတိကျခိုင်မာတဲ့မူဝါဒတွေထားရှိဖို့လိုတယ်။အဲ့ဒီမူဝါဒမှာဒီ HIV ယောဂါကိုဘယ်လိုနည်းနဲ့ယခုလက်ရှိအနေထားတဲ့ပို့ပြီးတော့ရော့ဆင်းသွားအောင်ဘယ်လိုလုပ်မလဲ။အဲ့ဒီလိုလုပ်တဲ့အခါမှာလေဒီလုပ်တဲ့ခါကတနည်းအားနဲ့အခုဆိုလို့ရှိရင်ဗမာပြည်မှာဆိုလို့ရှိရင်တနိုင်တစ်ပိုင်းကတော့အများကြီးပဲလုံနေတယ်အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေကလည်းဒီ HIV AIDS ပတ်သက်လို့လုတ်ကင်နေကြတာကြီးအများကြီးပဲဒါပေမဲ့တစ်ဖွဲ့ကပါလုံနေတယ်ဆိုတာနောက်တစ်ဖွဲ့ကမတိနိုင်ဘူးအဲ့လိုမျိုးတစ်ဖွဲ့နဲ့တစ်ဖွဲ့တဦးနဲ့တဦးအစိုးရနဲ့ဒီကျန်းမာရေးဝန်ထမ်းတွေနဲ့ဆက်သွယ်မှုကအင်မတန်အားနည်းနေတယ်အဲ့တော့ဒီလိုမျိုးအစိုးရနဲ့ဒီကျမကြီးဝန်ထမ်းနေနဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေနဲ့ဟန်ချက်ညီညီတကယ်ကိုညှိနှိုင်းဆောင်ရွက်ဖို့လိုတယ်။နောက်တစ်ခါဆိုလို့ရှိရင်ဒီကိစ္စမှာဒီကျမကြီးနဲ့ပတ်သက်တဲ့ပြဿနာအထူးသဖြင့်ဒီ HIV ရောဂါနဲ့ပတ်သက်တဲ့ကိစ္စပြဿနာမှာလိုအပ်တဲ့ငွေကြေးပမာဏကိုတကယ်လက်လန်းမီနိုင်အောင်လို့အစိုးရအနေနဲ့ငွေကြေးပို့ပြီးတော့တုံးဆွဲဖို့လိုတယ်။အဲ့ဒီငွေကြေးတုံးဆွဲတဲ့အခါမှာလည်းတကယ်ကိုထိထိရောက်ရောက်နဲ့ပေါ့နော်အလေအဟာမရှိဘဲနဲ့အလွဲတုံးစားလုပ်မှုတွေမရှိဘဲနဲ့တကယ်လိုအပ်တဲ့နေရာမှာတကယ်လိုအပ်တဲ့လူနာတွေစီမှာတကယ်လိုအပ်တဲ့စေဝါတွေအတွေ့ဒီတုံးဆွဲဖြည့်ဆည်းပေးနိုင်တဲ့ဒီဘန္ဒာရေးစနစ်ကြီးတစ်ခုလည်းဟိုရှိဖို့လိုပါတယ
်။ကျေးဇူးအများကြီးတင်ပါတယ်ခုလိုဆက်ရှိရှိနဲ့ရှင်းပြရတွေ့ရှင်'Cause it only serves to make me more determined to achieve my